ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တက်တန်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါထာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘရောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတံမိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံမိုးထားခံရသူဟာတံမိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်တော့ကလေးတွေကိုမြင်ကွင်းတစ်ခုနဲ့တရုပ်ဖော်ပြီးတော့ပြောပြချင်တာပါအဲ့ဒါကဘာလဲဆိုတော့ရင်းနှီးငွေအင်ဂျင်တက်ထားတဲ့ယထာအဲ့ဒီရှေးဟောင်းယထာပေါ့အဲ့ဒီပေါ်ကလေးတယောက်ရောက်လာပါတယ်အဲ့ဒီကလေးကယထာရဲ့ဆက်ကောင်းတိဆောက်ပုံတွေကိုလူကြီးတွေဆီမှာတင်ယူနေတာပါလူကြီးတယောက်ကနေပြီးတော့ဒါကဆက်နှိုးတာကွာဒါအိုးအဆွဲတာဒါယထာဘလို့꿰မယ်အဲ့ဒါတွေတင်ပေးပြီးတဲ့ခါမှာအဲ့ဒီငါးနှစ်သားအရွယ်ကလေးကယထာဆက်ကိုနှိုးပြီးတော့စမောင်းမာတော့တယ်အဲ့ဒီမိသွေးကောင်းယထာကြီးအိုဝတ်တန်တတူတူနဲ့စပြီးထွက်ကလေးကဒီကလေးတောက်လျှောက်မောင်းမတာပါဆက်ကောင်းရဲ့ရှေ့မြင်ကွင်းကိုကြည့်ပြီးတော့ဘယ်ညာ꿰သိရင်꿰ပါတယ်ယထာလမ်းမှာအချက်ပြရတဲ့ဒီအလံချိုးတဲ့ကိရိယာတွေကိုလည်းဘေးကလူကြီးကရှင်းပြပါတယ်အဲ့တော့ဟာဒီကလေးတဲထူးကြုံပါလားနောက်တစ်ချိန်မှာကဘာကျော်ထင်ရှားတဲ့ပုဂ္ဂိုလ်တစ်ယောက်ရဲ့ငယ်ဘဝကိုပြောပြနေတာလားသူကြည့်လိုက်ရင်ဘာလို့ဖြစ်ခဲ့လဲလို့တော့မမေးပါနဲ့အခုပြောနေတာတွေဟာပြတိုက်တစ်ခုထဲမှာဖြစ်နေတာကိုပြောပြတာပါအဲ့ဒီကလေးကလည်းအခုပြောတဲ့အချိန်မှာအသက်9နှစ်ပဲရှိပါသေးတယ်။ရင်နွေးငွေယထာဆက်ကောင်းအစ်စ်ကိုသွားပြီးတော့လေ့လာတာပါ။အဲ့ဒီအစ်စ်မှာ TV မှန်သားနဲ့တွဲပြီးတော့ပေါင်းဆက်ပြထားတာပါ။ကလေးကိုယ်တိုင်တက်မောင်းလို့ရပါတယ်။ကလေးတိုင်မောင်းနိုင်ပါတယ်။ယထာဆက်ကောင်းကမရွေ့ဘူး။ဒါပေမဲ့အဲ့ဒီ TV မှန်သားပြင်ပေါ်မှာလမ်းဘေးဝဲရွာတွေရိတ်ခနဲရိတ်ခနဲကြံခဲ့တဲ့အရာသာနဲ့ပေါင်းဆက်ထားတာပါပဲ။ TV ဂိမ်းဆိုင်နေနဲ့အတူတူပဲလို့မထင်ပါနဲ့။အခုဆက်ကောင်းကအစ်စ်အမှန်ပါ။ဒါကိုအဲ့ဒီပေါ်မှာအန်ရီကင်းကင်းမောင်းနေနိုင်အောင်စီစဉ်ပေးထားတာပါ။နိုင်ငံတကာမှာရှိနေတဲ့ပြတိုက်တွေထဲမှာအဲ့ဒီလိုတကယ်အစ်စ်အမှန်နဲ့ကလေးတွေကိုကိုယ်တိုင်စမ်းသပ်လေ့လာတာမျိုးကိုအားပေးပါတယ်။ဒါအော်စတြေးလျနိုင်ငံမှာရှိတဲ့ပြတိုက်တွေထဲကယထာဆက်ကောင်းအမျိုးအစားပေါင်းများစွာကိုပြတဲ့ပြတိုက်မှာရှိတာကိုပြောပြတာပါ။အဲ့ဒီရင်းနှီးငွေဆက်ကနေပြီးတော့နောက်ဆုံးမှကြည်စံယထာအထိကိုရှိပါတယ်။အဲ့ဒီတော့အဲ့ဒီဆက်ကောင်းတွေပေါ်ကစားကအဲ့ဒီခေတ်ကိုသွားတဲ့အခါမှာပြတိုက်ထဲမှာကိုရှေးဟောင်းတောပူတာလေးလိုတကယ်ဆောက်ထားတာပါဆိုတော့ဗျာခေဟောင်းကြီးတဲ့ကိုပြန်ရောက်သွားသလိုခံစားရမှာပါပဲအဲ့ဒီတော့ကလေးတွေကိုဘလို့ထိန်းချောင်းကြတယ်လဲဆိုတော့ကိုသတိထားမိကြမှာပါကျွန်တော်တို့စီမှာရောပြတိုက်ဆိုတဲ့အရာမှာကျွန်တော်တို့ကလေးတွေဘလောက်ရင်းနေကြပါလဲဒီဖြစ်စဉ်ကိုကျွန်တော်တို့နိုင်ငံကလေးတွေပြန်ပြောပြတဲ့အခါမှာသူတို့တော်တော်အံ့ဩကြပါတယ်ပြီးတော့သားတို့ပြတိုက်တွေဘယ်နှခုရောက်ဘူးလဲလို့မေးတဲ့အခါသူတို့ကပြတိုက်ဆိုတာလူကြီးတွေသွားတဲ့နေရာလို့ထင်တာလို့ဖြေပါတယ်အခုခင်မသားကျွန်တော်တို့ဗိုလ်ချုပ်အောင်ဆန်းပြတိုက်လို့ဟာမျိုးပြန်ပြီးတော့အသက်သွင်းဖို့ကြိုးစားကြတော့အမျိုးသားပြတိုက်တဘာဝတမိုင်းပြတိုက်စသဖြင့်ပြတိုက်တွေကျွန်တော်တို့တက်ဝင်အောင်ပြန်ကြိုးစားတဲ့အချိန်ရောက်နေပြီဒါပေမဲ့ကျွန်တော်တို့စီမှာတေးကြတာကတော့ပြတိုက်အရေးအတွက်ကအင်မတန်နဲပါသေးတယ်တကယ်တော့လည်းကျွန်တော်တို့ကလေးတွေဟာလောကကြီးစီကတင်ဖို့ယူဖို့အများကြီးရှိနေတယ်ဆိုတာကျွန်တော်တို့သဘောတူပါတယ်ဒါပေမဲ့ဘလို့တင်ရမယ်ဆိုတာကိုတော့သဘောမတူကြတော့ပါဘူးကွဲပြားကြပါပြီကျောင်းကန်းထဲမှာအလွတ်ကျရတာတဲ့ဆိုင်ကိုတိုင်းကိုကြဗျာတကယ်အစ်စ်ကိုရောက်ရှိခံစားသွားတာမျိုးဟာငါဘယ်တော့မှမမေ့နိုင်ဘူးဆိုတဲ့အရာမျိုးအဲ့ဒါတွေကပြတိုက်တွေစီကပဲရတတ်ပါတယ်စင်ကာပူနိုင်ငံကိုကြည့်ပါစင်ကာပူနိုင်ငံဟာထူးခြားခါနာတဲ့တမန်ကြောင်မျိုးနောက်ပြီးတော့နောက်ခံယဉ်ကျေးမှုခါနာတဲ့ယာဇဝင်စာပေတွေဒီလိုရှိတယ်လို့ကျွန်တော်ကမခံစားရပါဘူးတကယ်တော့သူတို့ကတန်ခါရွာကလေးကနေစပြီးတော့လွတ်လပ်ရေးရတယ်သူတို့ခုသူတို့အားနဲ့ကြိုးစားခဲ့ရတာအလုံးအသိပါဒါပေမဲ့စင်ကာပူနိုင်ငံရဲ့အမျိုးသားတမန်ပြတိုက်ကိုတော့ကျွန်တော်အတိမတ်ပြူပါတယ်။ဘာကြောင့်လဲဆိုတော့အင်မတန်သဘာဝကျတဲ့တင်ဆက်မှုတွေနဲ့ဖွဲ့စည်းထားလို့ပါပဲ။အဲ့ဒီမှာသူတို့နိုင်ငံဟာတငါရွာတာတာလေးဘွားကနေစပြီးတော့ကိုလိုနီဘဝပေါ့လေ။အင်္ဂလိပ်ကိုလိုနီဘဝပြီးတော့သူတို့စီမှာရှိတဲ့ရှေးဟောင်းဒေသခံတွေရဲ့အသက်မွေးမှုဘဝတွေအဲ့ဒါတွေအကုန်လုံးကိုခင်းကျင်းထားတာကျွန်တော်တို့တကယ်ပြန်ရောက်သွားသလိုကိုပြနိုင်ပါတယ်။မှောင်မဲနေတဲ့အခန်းတွေမှာမီးတွေမှိတ်ပြီးတော့အတန်တိတ်ပြီးတော့မှတဖြည်းဖြည်းလင်းလာပြီးတော့ကျွန်တော်တို့ကိုလာလေတယ်ဆိုတော့မေ့သွားပြီကျွန်တော်တို့တကယ်ရောက်သွားသလိုပါပြတိုက်ဆိုတော့တော့မေ့နေပါတယ်ကဲကြည့်ပါအခုလေစင်ကာပူနိုင်ငံမှာအာရှယဉ်ကျေးမှုပြတိုက်ဆိုပြီးတော့အသစ်တစ်ခုထပ်ဖွင့်ပါတယ်ဒီကျွန်တော်တို့အရှေ့ပြားကဂျပန်ကစပြီးတော့ဗျာကမ္ဘောဒီးယားထိုင်းတရုတ်ဗီယက်နမ်လာအိုဘူတန်တိဘက်ကျွန်တော်တို့မြန်မာနိုင်ငံအပါအဝင်ဟိုးအနောက်ပြားကအီရန်အထိဒီရှေးဟောင်းယဉ်ကျေးမှုတွေကိုရှာဖွေစုဆောင်းပြီးတော့ခင်းကျင်းပြပါတယ်သူတို့နိုင်ငံကကျောင်းသားလေးတွေအတွက်တော့အင်မတန်အကျိုးကြီးလာတဲ့ပြတိုက်အဖြစ်ပေါ်ခဲ့ပါပြီကျွန်တော်လည်းကျွန်တော်တို့စီကကလေးတွေကိုတတိယပါတယ်ကျွန်တော်တို့ကလေးတွေတမိုင်းကိုသင်ယူခြင်းလို့ပဲဖြစ်စေတိတ်ပံကိုလေ့လာခြင်းတာပဲဖြစ်စေပထဝီကိုစူးစမ်းခြင်းတာပဲဖြစ်စေပြတိုက်ကောင်းတွေရှိနေဖို့တော့လိုပြီလို့ကျွန်တော်တောင်းဆိုခြင်းပါတယ်